2012ခုနှစ်ဧပြီလ18ရက်ဇမတကရနေဥကလ1983ခုနှစ်တကူလဆံဥတကူလဆံ15ရက်နေ့ဆန်းခဲ့ရက်နေ့မန္တလေးတိုင်းဒေသကြီးပြည်ဦးနယ်မြို့နယ်အောင်ချမ်းသာရွာဓမ္မဂဟယသုဘောဓရေကျောင်းတိုင်းအပင်စင်ကျင့်ပါပြုလို့အပ်သည်ဥပတံပရမင်္ဂလာနေ့52နှစ်မြောက်ဥပတံပရမင်္ဂလာနေ့ဒုတိယမင်္ဂလာခန္ဓာနဲ့ပတ်သက်တဲ့အနုမောဒနာဩဝါဒပဋ္ဌာန်းတရားလူ့ဘဝရလာပြီဆိုရင်ပထမဆုံးသိတင်သိတဲ့ဌာနပါလဲဆိုရင်လုံးတဲ့နာနဲ့မလုံးတဲ့နာဘယ်လောက်မှလုံးတဲ့နဲ့အလုံးပဲလုံးမှမလုံးတဲ့နဲ့အလုံးဆိုတာဒီတစ်ခုခွဲခြားသိဖို့အမြဲတမ်းအရေးကြီးတယ်မသိဘူးဆိုလို့ရှိရင်မလုံးတဲ့နာကိုလုံးတဲ့နဲ့လို့ထင်တာလို့လုံးတဲ့နာကြတော့မလုံးတဲ့မှုထင်ပြီးတော့မမယင်ယင်ပြုမှုဆောင်ရွက်မိလို့ရှိရင်ဘဝတစ်ခုမှာကောင်းကျိုးချမ်းသာတွေမရနိုင်ပဲနဲ့ကောင်းကျိုးချမ်းသာတွေရလိမ့်မယ်ထင်ပြီးတော့လုံရင်းကနေပြီးတော့မကောင်းတဲ့အကျိုးတွေရရှိသွားနိုင်တယ်။ဒါကြောင့်မို့နံပါတ်1လုံးတဲ့နာနဲ့မလုံးတဲ့နာပြီးဖို့အဲလိုပြီးဖို့အတွက်ဆိုတာရသောရသာသနာတော်နဲ့ကျင့်ပြီဘုရားတရားတော်တွေကိုနာကြားရပြီဆိုတဲ့အခါမှာလုံးတင်တာနဲ့မလုံးတင်တာကိုရှင်းရှင်းလင်းလင်းကြီးသိရှိနားလည်သွားကြဒါကြောင့်မို့ဘုန်းကြီးတို့တွေလုံးတင်တဲ့အလုပ်ကိုရွေးချယ်ပြီးတော့ပြုလုပ်ကြပြီးတော့မလုံးတင်တဲ့အလုပ်တွေကိုရှောင်ကျင်ကြရမယ်အဲလိုလုံးတင်တာနဲ့မလုံးတင်တာခွဲခြားသိပြီးတဲ့အခါတို့ဘဝရဲ့အနှစ်သာရဟာဘာလဲဆိုတာထပ်ဆက်ပြီးတော့ပေါ်ပေါ်ဖို့သိရှိဖို့မတမ်းမတူအပ်တော့လူတွေမှာအတွင်းမှာရှိတဲ့အနှစ်သာရပိုင်းနဲ့အပြင်ကအကြောင်းတရားပိုင်းတို့အစ္ဆတနဲ့ဘိဒ္ဓဘိဒ္ဓဆိုတာပြင်ကကအထောက်ကူပြုတဲ့အရာဘိဓာကလည်းကောင်းမှုလိုအပ်တယ်ပို့ပြီးတော့ကောင်းမှုလိုအပ်တာတော့အစ္ဆတပဲကိုယ့်ရဲ့အတွင်းကပို့ပြီးတော့ကောင်းမှုလိုအပ်တယ်အဲ့တော့ဘိဓာကောင်းတယ်ဆိုတာရှာကြံပြီးတော့နေလို့ရတယ်ဥပမာပဲဆိုတော့ဇာတိဝိရုနဲ့ပတ်သက်လာလို့ရှိရင်အဲ့ဒါမှပူပြင်းတဲ့နေရာဟာခန္ဓာကိုယ်ပြင်းမှန်းနွမ်းနေစေတတ်ပြီးယောဂဝိရဏတွေကိုဖြစ်စေတတ်တယ်ရာဇီဝုဒ္ဓပြင်းတဲ့နေရာမျိုးမနေပဲနဲ့ရာဇီဝုဒ္ဓတက်တာပြီးမိမိနဲ့တင့်လျော်တဲ့ရာဇီဝုဒ္ဓရှိတဲ့နေရာမျိုးဒါလည်းဥဒ္ဓကရသအထောက်ခုပြုတယ်ဒါပြင်ဘက်ကအကြောင်းတစ်ခုပဲလူတွေရဲ့ခန္ဓာကိုယ်မှာရာဇီဥဒ္ဓဆိုတဲ့ပြင်ဘက်ကအကြောင်းတရားပေါ်မှာမီးနေရတာတစ်ပိုင်းရှိနောက်တစ်ပိုင်းကတော့ပြင်ဘက်ကအကြောင်းတစ်ခုဖြစ်တဲ့အာဟာရမိမိနဲ့တင့်တော်တဲ့အာဟာရကိုရွေးချယ်စားသုံးခြင်းဖြင့်မိမိရဲ့ခန္ဓာကိုကြံ့ခိုင်ခြင်း၊ကျန်းမာခြင်းဆိုတာကိုရရှိ။ကြံ့ခိုင်တယ်၊ကျန်းမာတယ်ဆိုတာကိုအကြောင်းပြုပြီးတော့မိမိအတွက်ကောင်းကျိုးချမ်းသာတွေမိမိပတ်ဝန်းကျင်အတွက်တန်းပြီနဲ့လူမျိုးဘာသာသာသနာအတွက်ဆိုတာလိုလောက်တိုင်းကြံ့နိုင်စွာရှိလာ။အဲဒါကြောင့်မလို့ပြင်ပကကောင်းမြတ်တဲ့အထောက်ပံ့အကြောင်းတရားတွေကလည်းပဲလိုအပ်တယ်သို့တော့ပူပြီးတော့အရေးကြီးတာတော့အစ္ဆဒအကြောင်းတရားပဲအစ္ဆဒအကြောင်းတရားကကိုယ်စီကိုယ်စီနဲ့သက်ဆိုင် individualize individual ဆိုတာသူများနဲ့မဆိုင်ဘူးမိမိကိုယ်တိုင်ယာတိဝိရုဆိုတာဒီယာတိဝိရုရှိတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့သက်ဆိုင်တယ်ပေါ့ဒေသမှာနေတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့သက်ဆိုင်အာဟာရနဲ့စားသုံးတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့သက်ဆိုင်တော့ ဒီအတွင်းအနှစ်သာရပိုင်းကျတော့မိမိကိုယ်နဲ့သာသက်ဆိုင်နေပေါ့အဲ့တော့အတွင်းအနှစ်သာရပိုင်းနေတဲ့မြတ်စွာဘုရားကလူ့ဘဝရလာတဲ့အခါမှာဘာတွေပြည့်စုံရမလဲလို့ဒီလိုဟောတဲ့အခါမှာမြတ်စွာဘုရားဟောထားတဲ့တရား၅မျိုးပါအမှန်တမ်းအရေးကြီးတယ်လို့ဘုန်းကြီးတို့ယုံကြည်တယ်။အဲဒီ၅မျိုးကဘာလဲလို့ဆိုရင်တတ္တာရယ်၊သီလရယ်၊သုတရယ်၊စာကရယ်၊ပညာရယ်လို့။တတ္တာ၊သီလ၊သုတ၊စာကပညာ။ဒီတရား၅မျိုးဟာသင်္ခါရဝပ္ပတ္တိတုတ်မှာရသဗျာအလေးထားပြီးဟောခဲ့တဲ့တရား၅မျိုး။ထို့ထို့သုတ်တန်နေမှာလည်းပဲဒီတရားတွေဟာလူတိုင်းလူတိုင်းအတွက်အရေးပါတယ်ဆိုတာကိုဟောကြားထားတာရှိတယ်။တတ္တာဆိုတာကတော့ယုံကြည်ချက်အနည်းဆုံးယုံကြည်ချက်ဆိုတာခုခေတ်ကယုံကြည်ရဲ့ဆိုတာဘာယုံကြည်ရမှာတော့လို့ပြောရင်ဘာသာရေးယုံကြည်တဲ့တို့ဒီလိုပဲအများအားဖြင့်သိမှတ်နေကြတယ်။အရေးကြီးဆုံးယုံကြည်ချက်ကအခြေခံကြတဲ့ယုံကြည်ချက်ကဘာလို့ဘာလို့ဆိုလို့ရှိရင်ကိုလုတ်တဲ့အလုံးဟာကိုနဲ့ပဲသက်ဆိုင်နေကိုတာဝန်ယူရမယ်ကိုတာဝန်ယူရဲဆိုတာ responsible ဖြစ်တာပြောနော်ကိုလုတ်တဲ့အလုံးဟာကိုနဲ့ကသက်ဆိုင်နေလို့ခံယူချက်ရှိတာအဲ့ဒါကိုကမ္မတက္ကတာတမ္မဒိဋ္ဌိလို့ပဲခေါ်ရပါမယ်စာလို့ပြောရင်နော်ကမ္မဆိုတာကိုလုတ်တဲ့အလုံးဒီတက္ကကိုပိုင်ဖြစ်တယ်လူရည်အနေနဲ့အမျှစိတ်ကူးပြီးတော့နှုတ်ကနေပြောဆိုကြတယ်ကိုယ်ဒီလည်းရောက်ဆောင်ရွက်လုပ်ကြနေကြတယ်စိတ်ထဲကစိတ်ကူးပြီးတော့နှုတ်ကပြောဆိုပြီးကိုယ်ဒီလည်းရောက်လုပ်နေတာတွေဟာဒါတွေအလုံးဟာ action တွေပဲကိုယ်ရဲ့ပြုမှုတွေအဲ့ဒီ action တွေကိုပဲကြည့်ပြီးကမ္မကံတရားလို့ခေါ်နေကြတာနော်မြတ်စွာဘုရားကကမ္မလို့ပြောတာဘုန်းကြီးတို့တွေလူ့ဘဝရောက်လာပြီးဆိုတဲ့ချိန်ကစပြီးတော့စိတ်နဲ့တွေးတယ်နှုတ်နဲ့ပြောတယ်ကိုယ်ဒီလည်းရောက်တစ်ခုလုပ်နေတယ်ဒါတွေဟာကံတရားတွေဖြစ်နေတာအဲ့ဒီဖြစ်လာတဲ့ကံတရားတွေဟာကိုယ်နဲ့သာသက်ဆိုင်နေဘာလို့လို့ငါသဏ္ဍာန်မှာဖြစ်သည့်အတွက်ကြောင့်ကောင်းကျိုးဆိုးကျိုးဆိုတာငါနဲ့သာသက်ဆိုင်နေဒီကောင်းကျိုးဆိုးကျိုးတွေဟာမကျိုးအောင်ဖြစ်လာလို့ရှိရင်ကိုယ်သဏ္ဍာန်မှာအကျိုးပေးလိုက်မယ်အကျိုးတစ်ခုထုတ်လို့ကျိုးပေးတယ်ဆိုတာအကြောင်းမှန်ရင်အကျိုးကိုထုတ်လို့တယ်ဥပမာသစ်ပင်တွေစိုက်ထားရင်ပွင့်ချိန်တိုင်းရင်ပွင့်လာမှာပြီးချိန်တိုင်းရင်ပြီးမှာဒါသစ်ပင်ကထုတ်လို့တဲ့အကျိုးပဲလူတွေလည်းထို့တူပဲတွေးတယ်ပြောတယ်ကြမ်းတယ်ဒီလုံးတွေလုံးနေလို့ရှင်တွေးမှုကြောင့်ဗဆတ်ဆိုတာလာမှာပဲကြံမှုကြောင့်ပြောမှုကြောင့်အကျိုးဆက်ဆိုတာလာမှာပဲပြုလုပ်မှုကြောင့်အကျိုးဆက်ဆိုတာလာတာပဲအဲ့လိုအကြောင်းလုံးလို့ရှင်အကျိုးတရားလာရဲဆိုတာနိယမသဘောရရှိနေဘယ်သူမှငင်းွက်လို့မရတဲ့အရာတစ်ခုပေါ့အဲ့ဒါကိုပဲကံလို့ပြောတာအဲ့ဒီကံတရားတွေဟာကိုယ်ဟာနေစင်တဲ့အမြလူတိုင်းဟာတွေးတယ်ပြောတယ်လုပ်တယ်စာလို့ပြောတော့တွေးတာကမနောကံပြောတာကဝစီကံလုပ်တာကကာယကံပေါ့အဲ့ဒီလုံးတည်းများဟာကိုယ်နဲ့သာသက်ဆိုင်တယ်လို့လက်ခံယုံကြည်တာဟာကာမတက္ကတာသမ္မာဒိဋ္ဌိပဲအဲတော့ကာမတက္ကတာသမ္မာဒိဋ္ဌိဆိုတာတစ်ဖက်ကကြည့်မယ်ဆိုရင်ကိုလုံးထာကိုအတိမတ်ပြုတဲ့သဘောပဲ responsible ဖြစ်တယ်ငါလုံးတည်းများငါကောင်းတာလုပ်လို့ဆိုတာလုပ်လို့မြတ်စွာဘုရားကတုံ့တန်တစ်ခုမှဟောထားတာဆိုရင်ယံကမံဂရိတန္တိကလျာဏဝါပါပကံဝါတတကမ္မတထာယတာဘဝိတ္တမမပြတ်စင်စားတဲ့ကောင်းတာလုပ်လို့ဆိုးတာလုပ်လို့တို့သမ ्या ဟာငါအမွေခံရမယ်ဆိုတာကိုစဉ်းစားထားတဲ့ရသော်ကအမြဲစဉ်းစားခိုင်းတာဒါเนาะအမြဲစဉ်းစားခိုင်းတာကောင်းတာလုပ်လို့ဆိုးတာလုပ်လို့တို့သမ ्या ကံတရားတွေရဲ့အမွေဟာငါနဲ့သာသက်ဆိုင်နေငါပဲရရှိမှာပဲဆိုတာကိုဒါအရင်လေးလို့ပြော responsible ကိုပြောတာလက်ခံတာဒါဖြင့်အဲ့လိုကိုယ်လုံးထားကိုယ်နဲ့သာသက်ဆိုင်တယ်လို့အတိမတ်ပြုစဉ်းစားစဉ်းစားတတ်တဲ့ပုဂ္ဂိုလ်တယောက်ဟာသူစဉ်းစားတော့မယ်မကောင်းတာလုပ်ရင်လည်းငါဒုက္ခရောက်လိမ့်မယ်
အဲ့တော့မကောင်းတာတော့ငါမလုပ်ဘဲနေရမယ်ကိုကိုသိရတယ်မကောင်းတာကိုငါဆောင်ကျင်ရမယ်ကောင်းတာတွေငါလုပ်ရမယ်ဒါဖြစ်လို့လို့ဆိုရင်မကောင်းတာရဲ့မကောင်းချိုးမလိုချင်ဘူးကောင်းတာရဲ့ကောင်းချိုးချမ်းသာကိုပဲလိုချင်တယ်လို့လူရဲ့သဘာဝအရာကောင်းတာတွေကြီးပဲရွေးလှုပ်လာတဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာပတ်ဝန်းကျင်နဲ့လူတော်လူကောင်းလို့သတ်မှတ်လာတယ်ပေါ့တွေးတာလဲအကောင်းတွေတွေးလာတယ်ပြောရင်လဲကောင်းတာပြောတယ်လှုပ်တာတွေကလည်းကောင်းတယ်အများအကျိုးဖြစ်တယ်အဲ့တော့ကောင်းတယ်ဆိုတဲ့နေရာမှာဘာနဲ့တိုင်းတာပြီးကောင်းတယ်လို့ပြောရလဲလို့ဆိုရင်ကိုတွေးတဲ့အတွေ့အကြုံတွေမိမိကိုပျက်စီးစေတဲ့အတွေ့အလားသူတို့ဘာကိုပျက်စီးစေတဲ့အတွေ့အလားသုံးဖို့နှစ်ဦးလုံးကိုပျက်စီးစေတဲ့အတွေ့အလားအကျိုးတရားဖြစ်ပေါ်လာတဲ့အခါမှာစိတ်ဆင်းရဲစေရတဲ့အတွေ့အလားလို့ဆိုလာဘူးဒီစံလေးတွေနဲ့သတ်မှတ်ချိန်ပြီးတော့ကြည့်လိုက်မယ်ဆိုရင်ကိုတွေးတဲ့အတွေ့အလားကိုယ့်ကိုလည်းမပျက်စီးစေဘူးသူတို့ဘာကိုလည်းမပျက်စီးစေဘူးအကျိုးပေးတဲ့အခါမှာလည်းပဲဆင်းရဲမှုဆိုတာမဖြစ်စေဘူးဆိုရင်ဒါကောင်းတဲ့အတွေ့အလို့သတ်မှတ်တယ်အဲ့တော့မကောင်းတဲ့အတွေ့ဆိုတာဒီကအပြန်ဟန်နေသိရမယ်။မိမိကိုလည်းပျက်စီးစေနိုင်တယ်။သုံးပုံတွေးပါကိုလည်းပျက်စီးစေနိုင်တယ်။သုံးပုံနှစ်ဦးလုံးကိုထိခိုက်ပျက်စီးစေနိုင်တယ်။အကျိုးပေါ်လာတဲ့အခါမှာလည်းဝမ်းနဲ့ကြည်ကွဲရတဲ့အကျိုးတရားမျိုးကိုပဲရတယ်ဆိုရင်ဒါမကောင်းဘူးလို့သတ်မှတ်တယ်။ရသော်ဘုရားကတုတ်တန်ဒီမှာဒီလိုပဲစဉ်းစားခိုင်းထားတာ။အကောင်းနဲ့အဆိုးကိုခွဲခြားခိုင်းတာဒီစံနဲ့ခွဲခြားခိုင်းတာပဲ။အဲ့တော့ကိုလုပ်တဲ့လုပ်ငန်းတစ်ခုနဲ့ပတ်သက်ပြီးတော့အကောင်းဆုံးကိုခွဲခြားပြီးမြင်ယုံကြည်လက်ခံလာတာကိုကံကံရဲ့အကျိုးယုံကြည်တယ်လို့ပြောတာနော်ဒါမှကံကံရဲ့အကျိုးယုံကြည်တယ်လို့ဆိုလို့တယ်ကုသိုလ်ကံရဲ့ကုသိုလ်ကံနဲ့ကုသိုလ်ကံရှိတယ်အကုသိုလ်ကံနဲ့အကုသိုလ်အကျိုးဆိုတာရှိတယ်ကုသိုလ်ကံနဲ့ကုသိုလ်အကျိုးဆိုတာရှိတယ်အဲ့ဒါလို့ရှိတယ်လို့အတိမပြုလာတဲ့ပုဂ္ဂိုလ်တယောက်ဟာကောင်းတာပဲသူရွေးချယ်ပြီးတော့လုပ်တယ်။ဘာဖြစ်လို့လဲလူတိုင်းလူတိုင်းဟာမကောင်းတာဖြစ်မှကြောက်ကြ။ကောင်းတာပဲဖြစ်ချင်ရတယ်။ဒါလူဆန်တာ။ဒီတော့ကြောင့်လို့တတ္တဟာလို့ဆိုတဲ့အခြေခံသဘောတရားဟာကိုလုပ်တဲ့လုပ်ရကိုလက်ခံတဲ့သဘောတရားကိုတတ္တဟာလို့ခေါ်တာ။တခါတည်းရဲ့အစင်းမြင့်လာတဲ့အခါကျတော့အကောင်းဆုံးအကြောင်းကျိုးလုံးတင်လုံးထိုက်တာမလုံးနဲ့မလုံးထိုက်ဘူးဆိုတာမှန်မှန်ကန်ကန်ဟောနိုင်တဲ့ပုဂ္ဂိုလ်ဘယ်သူလဲလို့လိုက်ရှာလိုက်တဲ့အခါဖျားပဲဖြစ်ဖျားဆိုဒီကူကဗုဒ္ဓဆိုတာအမှန်ကိုသိသူလို့အဓိပ္ပာယ်ရအမှန်တရားကိုသိတယ်ဆိုတာဘဝဘဝပါရမီတွေမြေပေါင်းများစွာအနိဋ္ဌခံပြီးတော့ဖြစ်ကျင့်ပြီးနောက်ဆုံးတရားဓမ္မကျင့်ကြံကြိုးကိုအားထုတ်မှအမှန်တရားဆိုတာကိုတွေးရှိလာအဲ့ဒီတွေးရှိလာတဲ့အသိဉာဏ်ဒါပြည့်စုံတဲ့ပုဂ္ဂိုလ်တူရဲ့ဟောပြောချက်လုံးပြင်တာနဲ့မလုံးပြင်တာခွဲခြားပြီးတော့ဟောတာအဲ့ဒီပုဂ္ဂိုလ်ကိုသူ့ဘောမှာယုံကြည်တယ်ယုံကြည်တယ်ဆိုတာသူပြောတဲ့စကားဟာမှန်တယ်သူဟောတဲ့တရားမှန်တယ်အလုံးကိုအကောင်းဆုံးအကြောင်းကျိုးခွဲခြားသိနိုင်တယ်လို့ယုံကြည်လက်ခံတာဒါဘုရားကိုယုံကြည်တယ်လို့ပြောတာမြတ်စွာဘုရားကတခြားတခြားလောကလူတွေရဲ့အတွေးမှဆိုလို့ရှိရင်ဘုရားသခင်ကဘုံတကူနဲ့မှတယ်ဆေဒုက္ခမရောက်အောင်ကဲတင်တယ်လို့ပြောကြတယ်ဘုရားမြတ်စွာရဲ့တရားထဲမှာကဲတင်တယ်လို့ဆိုတဲ့နေရာမှာဘယ်လိုကဲတင်တာလဲဘယ်လိုကဲတင်တာလဲလို့အေးဘုရားကနေပြီးတော့တိခံခွင့်လွတ်ပြီးတော့ဆေဒုက္ခကငါကိုယ်တိုင်ကဲထုတ်ပေးမယ်ဆိုတဲ့ကဲတင်နည်းလားသောမဟုတ်ဆိုလို့ရှိရင်လမ်းမှန်ကိုညွှန်ပြပြီးလမ်းမှန်တိုင်းလျှောက်ခိုင်းတဲ့နည်းနဲ့ကဲတင်တာလားလို့လောကသဘာဝကိုကြည့်မယ်ဆိုရင်လူတစ်ယောက်ကိုကဲတင်တယ်ဆိုတာမှန်တဲ့လမ်းကြောင်းပေါ်တင်ပေးတာမှတကယ်ကဲတင်တာလို့ခေါ်တယ်။ဒါကြောင့်မြတ်စွာဘုရားကိုဗုဒ္ဓံတရဏံကိစ္ဆာမိလို့တရဏလို့ဆိုတဲ့စကားလုံးသုံးတာဟာဘာကြောင့်လဲလို့ဆိုရင်မြတ်စွာဘုရားကဆင်းရဲဒုက္ခကိုဖယ်ရှားပြစ်နိုင်လို့တရဏကိုယ်ဝယ်ရလို့ပြောတယ်ဘယ်လိုဖယ်ရှားတာလို့ဆိုရင်ဟိတေပဝတ္တနေနအဟိတာယသနိဝတ္တနေနကုသနာမှာကောင်းကျိုးချမ်းသာကိုဖြစ်ပွားစေတတ်တဲ့အကြောင်းတရားတွေကိုလိုက်နာကျင့်သုံးစေပြီးတော့မကောင်းကျိုးကိုဖြစ်ပွားစေတတ်တဲ့ တရားတွေကိုရှောင်ရှားခိုင်းတာပဲဆိုတော့ဆရာကောင်းသမားကောင်းလို့ပဲမိကောင်းဖကောင်းလို့ပဲမိကောင်းဖကောင်းတွေကသာသမီကိုကဲတင်နေဆိုတာကိုသာသမီကိုကြည့်ပြီးမင်းဒီလမ်းကြောင်းမလျှောက်နဲ့ဒီလမ်းမသွားနဲ့ဒီအလုံးမလုံးနဲ့ဒီအလုံးလုံးကိုကအကြံဉာဏ်ပေးတယ်အကြံဉာဏ်ပေးတော့ကိုသာသမီကဒီလမ်းကြောင်းတိုင်းလိုက်တဲ့အခါကြီးပွားသွားတာပဲဒါလက်တွေ့အားဆရာသမားတွေကလည်းတပည့်ကိုကဲတင်နေဆိုတာအေးဒါကိုဒီလိုစဉ်းစားဒီလိုမစဉ်းစားနဲ့ဒီပညာကိုသင်ဒီပညာရဲ့တပိုးကဘလို့ရှိတယ်နဲ့ပညာသင်ပေးပြီးတော့လောက်တာဒါလက်တွေ့ကြတဲ့ကဲတင်မှုပဲပေါ့ရသော်ဘုရားကကဲတင်တယ်ဆိုတာလေအဲ့ဒီနည်းနဲ့ကဲတင်တာဖြစ်လို့ရသော်ဘုရားကိုကိုယ်ွယ်တယ်ဘုရားကိုယုံကြည်တယ်ဆိုတာဟာဒီရည်ချင်းနေနဲ့တုတ်ဆောင်ပေးမဲ့ပုဂ္ဂိုလ်ကအနေနဲ့ယုံကြည်တာအားကိုးတာတခြားနည်းနဲ့ကိုယ်ဝယ်တာမဟုတ်ဘူးပေါ့နောက်တစ်ခုမြတ်စွာဘုရားရဲ့ညွှန်ကြားဆုံးမချက်ကိုတရားလို့ခေါ်တာလောကမှာကြည့်လေမိဘကကဲတင်တယ်ဆိုတာဆုံးမစကားပြောတာလေဆရာသမားကကဲတင်တယ်ဆိုတာလည်းဆုံးမစကားပြောတာမြတ်စွာဘုရားကကဲတင်တယ်ဆိုတာလည်းဆုံးမစကားကိုပြောတာပဲအဲ့ဒီဆုံးမစကားကိုပဲတရားလို့ခေါ်တာအဲ့ဒီတိုင်းလိုက်နာကျင့်သုံးမှဒီပုဂ္ဂိုလ်ဟာလမ်းမှာမောရောက်ပြီးတော့ချမ်းသာဒုက္ခရနိုင်တယ်ဥပမာမဲ့ဗာနဲ့တူတော့စေဆရာဝန်တယောက်ကနေပြီးတော့ဒါဘာယောဂဘာကြောင့်ဖြစ်တယ်ဘယ်လိုနေထိုင်အစားအသောက်ရှောင်ရမယ်ဘယ်ဆေးတောက်ရမယ်လို့ညွှန်တယ်လူနာကလိုက်ပြီးတော့မလုပ်ဘူးဆိုရင်ယောဂမပြောက်ဘူးလူနာကလိုက်ပြီးရင်လုပ်လို့ရှိရင်ယောဂတွေပြောက်တာဒါလက်တွေ့ပေါ့အဲ့ဒါလိုပဲမြတ်စွာဘုရားကတရားတော်မှာဟောပြီးတော့ဒီလိုနှလုံးမသွင်းနဲ့ဒီလိုနှလုံးသွင်းဒီလိုမတွေးနဲ့ဒီလိုတွေးဒါကိုကျင့်ဒါကိုမကျင့်နဲ့လို့ဆိုတာဆေးပေးတာနဲ့အလားတူတာပဲကိုကိုယ်တိုင်ကလိုက်နာကျင့်သုံးတဲ့အခါမှာဒီဓမ္မကကိုယ်ပေါ်မှာဆေးတောက်တဲ့လူယောဂပြောက်တယ်လို့ပဲဒီတရားကိုနှလုံးသွင်းလိုက်နာကျင့်ကြတဲ့ပုဂ္ဂိုလ်မှာကောင်းကျိုးချမ်းသာတွေကိုရအဲ့ဒါကိုရည်ညွှန်းပြီးတော့တမန်တရဏံကိစ္ဆာမိတရားပေါ်မှာယုံကြည်တယ်ဆိုတာအဲ့ဒီအဓိပ္ပာယ်။နောက်တန်ဃာရီဆိုတာတော့အခုကြည့်လေအလိုဘုန်းကြီးတို့တကယ်ဒီနေ့မနေ့မှာဝန္တာလို့ကြည်နူးလို့ပီတိဖြစ်။အော်မြတ်စွာဘုရားလက်ထက်ကဆင့်ပွားလာတဲ့မျိုးဆက်တွေပဲလို့တန်ဃာရီကိုအာယုံပြုပြီးတော့ကိုကုသလုံးလိုက်ကြ။ကုသလုံးတယ်ဆိုတာစိုက်ပြိုးလိုက်တာနဲ့လာသရံတူတယ်။ဒါကြောင့်မို့လို့တန်ခါကုံထဲမှာပုံညာခိတ္တံအနုဒရံပုံညာခိတ္တံလောကတာကိုယ့်ရဲ့စိတ်ကြည်နူးမှုဖြစ်ဖို့ရအတွက်လူတွေဟာဒီဝန္တပီတိဖြစ်ရမယ့်နေရာတစ်ခုကိုရှာကြရဥပမာမဲ့သီးနှံလို့ခြင်းတဲ့ပုဂ္ဂိုလ်တွေဟာစက်ပြိုးမှုမြေခွက်ရှာရအဲ့ဒါလိုပဲတန်ခါဆိုတဲ့ကောင်းမြတ်တဲ့ကုသိုလ်ပြိုးဖို့ရမြေခွက်ကြီးတစ်ခုပေါ်မှာတို့တွေကုသိုလ်တွေပြိုးလဲရပြီလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ရအဲ့ဒါကတန်ခံတရဏကိစ္ဆာမီးဆိုတာအနိတာရပိုင်းအပြင်တော့အရိယတန်ခါတွေပေါ့အဲ့ဒီအရိယတန်ခါတွေဟာနည်းနည်းလေးလှူလိုက်ရင်မြေကောင်းကြီးအတွက်ကြောင့်စိုက်ပြိုးတဲ့အခါမှာနည်းနည်းလေးစိုက်ပြိုးလိုက်တာနဲ့အများကြီးရမယ်ဆိုတာမျိုးအဲ့တော့တန်ခါတွေလှူလိုက်ရတဲ့အခါမှာကိုလှူလိုက်ရတဲ့အတိုင်းကနည်းပြီပဲလို့ရလာတဲ့အခါမှာများစွာကောင်းကျိုးချမ်းသာတွေကိုရနိုင်လို့တဏ္ဍာဟာဆင်းရဲဒုက္ခတွေကကင်းလို့စေလို့သရဏဖိုးဝေရာဖြစ်တယ်။အဲဒါလို့ဖယံတရားတဏ္ဍာကိုယုံကြည်လက်ခံတာဆိုတတ္ထာလို့ခေါ်တာပဲ။အဲတော့ကံကိုလက်ခံတယ်၊ကံဤကျိုးတရားကိုလက်ခံတယ်၊ဖယံတရားတဏ္ဍာယရဏသုံးပါးကိုလက်ခံတယ်လို့ဆိုတာ။အခြားဘာသာတရားကိုယုံကြည်တယ်ဆိုတာတွေနဲ့အမှန်တမ်းကွာခြားတယ်ပေါ့။ဒါကြောင့်မို့ဒီတတ္ထတရားဟာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်လို့လူတိုင်းလူတိုင်းမှာဒီတတ္ထဆိုတာမရရအောင်မရှိရှိအောင်ကြိုးစားအထုတ်သင့်တယ်ဒါအတွင်းလည်းကအနစ်တရားပိုင်းတစ်ခုပေါ့နော်ဘာဖြစ်လို့လို့ဆိုရင်ဒီတတ္ထဆိုတဲ့စိတ်ဝင်စားမှုယုံကြည်မှုရှိမှလူတော်လူကောင်းလည်းဖြစ်တယ်ကုသိုလ်ကောင်းမှုလည်းပြုလုပ်မိတယ်ပေါ့အဲ့ဒီလိုလူတော်လူကောင်းဖြစ်ပြီးကုသိုလ်ကောင်းမှုပြုလုပ်မိတဲ့ပုဂ္ဂိုလ်မှကောင်းကျိုးချမ်းသာတယ်ဆိုတာကိုယ်ရရမယ်ကံလုတ်တယ်ဆိုတာယင်းညုံနံမှုတစ်ခုပဲပေါ့ ယနေ့မျိုးနဲ့လိုက်ခဲ့ဆိုတော့ချက်ချင်းကြီးအကျိုးပေါ်လာတာတော့မဟုတ်ဘူးပေါ့အကျိုးပေါ်လာပြီဆိုရင်အကျိုးမြတ်တွေအများကြီးရတယ်လို့ဒီလိုပြောအဲ့ဒါကြောင့်မလို့ဘုန်းကြီးတို့တဏ္ဍာမှာတတ္ထတရားဆိုတာရှိအောင်မရှိသေးရင်ရှိအောင်ကြိုးစားရမယ်လို့ပြောတယ်အဲ့တော့တတ္ထတရားလေးနဲ့တွေလုံလောက်ပြီလားဆိုတော့မလုံလောက်သေးဘူးဘာရှိမှုလို့သေးတော့ဆိုကုချင်းတရားကောင်းမှုလို့ဒီနေရာမှာကုချင်းတရားလို့ဆိုတဲ့နေရာမှာမင်းစင်နဲ့ညရိုးချောင်ပုံပေါ်ရင်မှာငါဝတိလာအမတန်မှအရေးကြီးငါဝတိလာဘာလို့အရေးကြီးရတာလဲလို့စဉ်းစားကြည့်လိုက်လို့ရှင်ဆိုပါစို့ပဏတိပါဒဝေရမဏိတိက္ခာပရံတမာရိယမိဆိုတာဘာဖြစ်လို့အရေးကြီးတယ်လဲလို့ဆိုရင်သူ့ကိုမဆောင်ထိန်ခဲ့ဘူးဆိုလို့ရှင်လူဘဝမှာလူလာဖြစ်ပါရဲ့တထေးအိမ်မှာလူဖြစ်ပါရဲ့သို့တော့ပဏတိပါဒကိုမထိန်ခဲ့သေးတဲ့အတွက်ကြောင့်ယောဂါတွေများတယ်အသက်တိုရဲဆို။ဟောလူကြီးဆိုပဲနဲ့တော့နော်။ရလာတဲ့စီးစိမ်ဥစ္စာတွေလည်းမသုံးရမစွဲရ။တချောင်ချောင်နဲ့ယောဂါဖြစ်နေတဲ့အခါဟောဒုက္ခတွေရောက်နေတာ။အဲ့ဒါကြောင့်မလို့ကျမ်းမာဖို့ဆိုတာဟာအသက်ရှိဖို့ကျမ်းမာဖို့ဆိုတာပဏတိပါဒဝေရမဏိတိက္ခာပရံတမာရိယမိဆိုတဲ့ပဏတိပါဒဝေရမဏိစေရနာရဲ့ဆွမ်းအကျိုးဆက်တွေချင်းလို့လူ့ဘဝရလာရင်ကျမ်းမာတဲ့ပုဂ္ဂိုလ်ဖြစ်ဖို့အသက်ရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့ငါးပါးသီလတွေကပဏတိပါဒလုံလို့လို့တယ်တဲ့အေးအသက်တော်ရှိပါရဲ့ကျမ်းနဲ့ကျမ်းမာပါရဲ့သို့တော့ရှိပါဥစ္စာမပြည့်စုံဘူးဆိုလို့ရှိရင်ဒီမှာဒုက္ခရောက်တာအဲ့တော့အဋ္ဌိနာဒါနာဝေရမဏိတိက္ခာပရံတမာရိယမိသူစားစီစိမ်ဥစ္စာတွေကိုသူတော်ဘာရဲ့ပစ္စည်းဥစ္စာတွေကိုဖြတ်စည်းခဲ့တာမရှိဘူးခိုးဝဲခဲ့တာမရှိဘူးဆိုတဲ့ပုံကိုတရားဟာကိုယ့်ပစ္စည်းကဘယ်တော့မှမပြတ်စည်းဘူးပစ္စည်းဥစ္စာတွေရလာတယ်ရလာတဲ့ပစ္စည်းခြေထဲမပါဘူးမီးတော့မခံရဘူးဆိုတဲ့အကျိုးတရားတွေကိုရတယ်အဲ့တော့ကျန်လဲကျန်ပါတယ်ပစ္စည်းဥစ္စာလည်းပေါ်တယ်သို့တော့ကာမိတုမိစ္ဆာဆိုတာမလုံဘူးဆိုရင်လူမုန်းများလူမုံများတယ်ညာလူများတယ်ဆိုလူမုံများပြီးတော့ညာလူများနေလို့ရှိရင်လည်းလူလောကထဲမှာပဲစိတ်ချမ်းသာမှာလေအဲ့တော့ကာမိတ္တမိစ္ဆာသရကလုံအောင်ဆောင်ထင်းလိုက်ရင်ကျမ်းလည်းကျမ်းပါတယ်ပစ္စည်းဥစ္စာလည်းပေါများခိုင်ပါတယ်လူချင်းလူခင်လည်းပေါသို့တော်ဘာဖြစ်တော့ဆိုရင်သူ့ကိုအယုံကြည်မရှိကြဘူးသူပြောတဲ့စကားဘယ်တော့မှအောင်မြင်မှုမရှိဘူးဘာဖြစ်လို့မုဒ္ဒဝါဒတွေလောက်ခဲ့တော့အောင်မုဒ္ဒဝါဒထိန်းလိုက်ပြီဆိုလို့ရှိရင်ဩဇာလည်းရှိတယ်သူပြောတဲ့စကားကိုလည်းယုံကြည်ကြတယ်မေးစားကြတယ်လူလောကမှာအသက်ရှိတယ်သူရှိဥစ္စာပေါ်တယ်လူချင်းလူကင်ပေါ်တယ်သူစကားလည်းနားထောင်ရတယ်ဆိုပြီးတဲ့နောက်မှာအဲ့ဒီပုဂ္ဂိုလ်တယောက်ဟာအုံနောက်ကကြက်မပြေဘူးလို့အရေးချင်းညံ့နေလို့ဆိုတာဖြစ်နေလူလောကမှာထိတ်ပြောင်ပြန်အဲ့ဒါသူ့ရာမေရယာဆိုတဲ့ကံကိုလုံခဲ့လို့ရှိရင်အုံနောက်ကထက်မြက်တဲ့အုံနောက်ခုခေတ်လို့ဆိုရင်အိုင်ကျူမြင့်တဲ့အုံနောက်မျိုးရတာပေါ့အရာရာမှာစဉ်းစားဆင်ခြင်တတ်တယ်ဉာဏ်ထက်တယ်တွက်လက်ချက်ချတယ်ဆိုဟောငါးပါးသီလပြည့်စုံပြီဆိုရင်သူဟာအသက်လည်းရှိတယ်ကျန်းလည်းကျန်းပါတယ်ပစ္စည်းဥစ္စာလည်းခိုင်ပါတယ်ပေါများတယ်လူချင်းလူကင်လည်းပေါ်တယ်သူပြောတဲ့စကားလည်းထီရောက်တယ်လေးစားကြတယ်လူကလည်းပဲအသိဉာဏ်ရှိတယ်ထက်မြက်တယ်ဆိုဟောလူလောကပြည့်စုံသွားတယ်အဲ့ဒီပြည့်စုံမှုအတွက်ကြောင့်မို့လို့သီလဆိုတာလုံခြုံသင့်တယ်တဲ့ဒါအ ਨੇ ဆုံးငါးပါးသီလဒါကြောင့်မို့တတ္ထာပြီးရင်သီလဆိုတာရှိရမှာတုတ္တဆိုတာလူ့ဘဝရောက်လာလို့ရှင်လုံသင့်တာနဲ့မလုံသင့်တာအကြောင်းနဲ့အကျိုးအကောင်းဆုံးဆိုတာခွဲခြားပြီးဖို့ရအတွက်ပညာဘောဟုတ္တစီမှုကြရတယ်တရားဓမ္မတွေနာယူကြရတယ်ဆုံးမဩဝါဒစကားတွေဖတ်ရှုကြရတယ်လေ့လာကြရတယ်အဲ့ဒီတုဒ္ဒဆိုတာကြမှာအကောင်းဆုံးအကြောင်းကျိုးခွဲခြားပြီးတော့သိနိုင်စွမ်းရှိတယ်။ဒါကြောင့်မို့လို့တုဒ္ဒဆိုတာလည်းစီဘူးအထောက်ကြတယ်။တုဒ္ဒဆိုတဲ့နေရာမှာလောကီဘုဒ္ဓတာပဲဖြစ်ဖြစ်လောကုတ္တရာဘုဒ္ဓတာပဲဖြစ်ဖြစ်ကိုယ့်အတွက်ပတ်ဝန်းကျင်အတွက်နိုင်ငံအတွက်ဘာသာအတွက်အကျိုးဖြစ်မဲ့ဟာတွေစီဘူးအထောက်ကြရတာ။ဒါကြောင့်မို့လို့ခုခေတ်ဆိုပုံပြီးတော့ကျယ်ပြန့်လာတာပေါ့။ဉာဏ်ပညာတွေတို့နော်အကျိုးပြုနိုင်တဲ့ပညာရက်တဲ့ကောင်းလို့စီမှုအထောက်ကြတာဒါတုဒ္ဒစာကဆိုတာကို ကိုရလာတဲ့ပစ္စည်းဥစ္စာတွေအခုပတ်ဝန်းကျင်နဲ့ညဝေခွဲဝေသုံးဆောင်ကိုတယောက်တည်းမသုံးဘူးစာခတ်ဆိုတာဆုံးလို့မှုပဲတခုတည်းတဦးတည်းဒီအသုံးပြုတာမဟုတ်ဘဲနဲ့ကိုယ်သာခံစားမယ်ဆိုတဲ့မစ္စရိယတရားကိုဖယ်ရှားပြီးတော့အများနဲ့အေတူပုမြညဝေသုံးဆောင်မယ်ဆိုတဲ့စိတ်ဓာတ်ဟာအလွန်မွန်မြတ်တဲ့စိတ်ဓာတ်ပဲအဲ့ဒီစိတ်ဓာတ်ကိုစာကစွန့်ကြဲတဲ့သဘာဝတရားလို့စာကမရှိဘူးဆိုရင်လူလောကမှာပေါင်းသဆက်ဆံရေးကောင်းမှာမဟုတ်ဘူးအများကလည်းချစ်ခင်လေးစားမှာမဟုတ်ဘူးအေးစွန့်ကြဲပြီးတော့အများနဲ့မျှဝေသုံးဆောင်တတ်တဲ့ပုဂ္ဂိုလ်ဆိုရင်အလုံးကနေပြီးတော့ချစ်ကြတယ်ခင်ကြတယ်အတိုင်းဝိုင်းအပေါင်းသင်နေမှာဆိုရင်ဝင်စားတယ်ပေါ့ဒါကြောင့်မို့စာကတရားဆိုတာလည်းလိုအပ်တယ်နောက်ဆုံးလိုအပ်တာတော့ပညာပဲပညာဆိုတဲ့နေရာမှာအစင့်စက်ယောဂိပညာကဆက်လောကုတ္တရာပညာဆိုတာကြတော့ဘာလို့ယသဗျာကအမြင့်ဆုံးပညာကိုပြောတဲ့အခါလူဆိုတာယုံနဲ့နိုင်နှမျိုးပဲရှိတယ်ဒီယုံနဲ့နှမျိုးကလည်းဆံရအကြောင်းတွေကြောင့်ဖြစ်တယ်။အဲ့ဒီယုံနဲ့နှမျိုးဟာသာဝရမြဲနေတာမဟုတ်ဘူးအမြဲတမ်းပြောင်းလဲနေတယ်။အဲ့ဒီပြောင်းလဲဖြစ်စဉ်ကြီးတစ်ခုကနှိမ့်ဆက်နေလို့ဒုက္ခ။ဒုက္ခဖြစ်နေတာကိုကိုယ့်ရဲ့အလိုဆန္ဒအတိုင်းဘာတစ်ခုမှမဖြစ်လို့အနတ္တလို့ဆိုရက်။ဒီသဘာဝတရားပေါ်မှာဆင်ញင်သုံးသပ်နိုင်တဲ့ပညာဉာဏ်ရှိဖို့လိုတယ်။ဟောပေါင်းလိုက်တဲ့အခါကျတော့ခွန်ကြီးတို့တွေမှာရှိတဲ့ရှိတဲ့အထာတတ္တာရှိရမယ်သီလရှိရမယ်သုတ္တရှိရမယ်စာကားရှိရမယ်ပညာရှိရမယ်အဲ့ဒီ၅မျိုးနဲ့ပြည့်စုံလုံလောက်ပြီဆိုရင်သူ့ဘဝမှာအတောဖို့ပြည့်စုံတဲ့ဘဝကောင်းကျိုးချမ်းသာတွေရပြီတန်ဖိုးရှိတဲ့အရာတွေကိုယ်တဏ္ဍာမှရှိတယ်မြတ်စွာဘုရားကဘယ်လောက်ထိအောင်ဟောထားတော့ဆိုဒီ၅မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာကိုဆန္ဒရှိတယ်လဲစိတ်ကဘာကိုတောင်းတတယ်လဲဆိုတောင်းတတဲ့အရာပြည့်စုံနိုင်ပါတယ်အဲ့တော့အခုခေတ်ကတခြားစဉ်းစားကြည့်လို့ရှိရင်ကိုယ်တဏ္ဍာမှာတတ္တသီလသုဒ္ဓဆာကပညာဆိုတဲ့ဒီတဘာဝတရား၅မျိုးရှိအောင်မကြိုးစားပဲနဲ့အခုမြတ်မဗုဒ္ဓဝါဒနေအချို့အချို့ပုဂ္ဂိုလ်တွေဟာနေဟိုအကြောင်းတရားကိုအပြစ်မှတွားရှာတယ်။ဩဒီဘုရားကတော့ဆူတောင်းပြည့်ဖရာမို့ဒီဘုရားကတော့ဆူတောင်းလိုက်တာဆူတောင်းပြည့်တယ်လို့ဒီလိုယုံကြည်ကြတယ်တကယ်ကဆူတောင်းပြည့်စေတတ်တဲ့အကြောင်းတရားကကိုယ်တဏ္ဍာမှာရှိတာနော်အဲ့တော့ကဲစဉ်းစားကြည့်ဘုရားတော်မှာဒီဘုရားကဆူတောင်းပြည့်တယ်ဆိုတော့ဟိုဘုရားကဆူတောင်းမပြည့်ဘူးဖြစ်သွားအဲ့တော့ဘုရားဆိုတာတူတူပဲလေဒီဘုရားကိုယေရှုပြီးတော့တည်ထားတာကြီးပဲအကုန်လုံးအဲ့တော့ဆူတောင်းပြည့်တယ်မပြည့်ဘူးဆိုတာဘုရားနဲ့သက်ဆိုင်တာမဟုတ်ဘဲနဲ့ကိုယ့်ရဲ့တဏ္ဍာထဲမှာရှိတဲ့အယိချင်းနေနဲ့သက်ဆိုင်တယ်လို့ဒီလိုနားလည်ကြရမှာအနုဆိုရင်တလွဲနားလည်ပြီးတော့ရံကုန်မှာဆိုရှိတယ်လေជីကိုကြီးတို့ជីဆိုတဲ့စကားလုံးကိုជីပြီးဩជីជីအောင်လို့ជីကိုကြီးမှာပြိစိတ်ထားတို့ဒီလိုလောကမှာဒိဋ္ဌမင်္ဂလာလို့ခေါ်တဲ့အမြင်မင်္ဂလာအကြာမင်္ဂလာထီရောက်မှုမင်္ဂလာဆိုတဲ့ဒီမင်္ဂလာတွေကိုယုံကြည်နေတာဟာဘုရားဘာသာရဲ့မြတ်စွာဘုရားရဲ့ဟောကြားတဲ့တရားဓမ္မတွေကိုပြောညံ့သွားစေတတ်တယ်ပေါ့ယုံကြည်မှုအပြော့သွားအပြော့သွားတယ်ဆိုတော့လမ်းလွဲသွားတယ်ပြစ်မှတ်လွဲချော်သွားတယ်လို့ဖြစ်တယ်ပေါ့အဲ့တော့ကိုယ့်ရဲ့လုံရမယ့်ကိစ္စကတတ္တသီလသုဒ္ဓဆာကပညာဒါကိုခိုင်ခံ့အောင်ကြိုးစားရမယ်ဒါခံရမယ်ဆိုရင်ရသော်ဘုရားဘယ်ဘုရားပဲဖူးဖူးကိုယ်တဏ္ဍာမှာဆုရပြည့်နေမှာပဲအမြဲတမ်းကိုတောင်းတဲ့နေရာမှာပြည့်မှာအေးဒါကြောင့်မလို့ခွန်ကြီးတို့တွေဒီကနေ့အရေးကြီးဆုံးဖြစ်တဲ့တတ္တသီလသုဒ္ဓဆာကလို့ဆိုရယ်ဒီတဘာဝတရားတွေကိုယ်တဏ္ဍာမှာကြီးထွားလောက်အောင်ကြိုးစားကြရမယ်အဲ့ဒီလိုကြိုးစားမှကိုယ်ကိုယ်တိုင်ဟာပညာရှိပြီအတွက်ကြောင့်လောတဲ့နာနဲ့မလောတဲ့နာကိုလည်းခွဲခြားသိတယ်အကျိုးရှိတာနဲ့မရှိတာကိုလည်းခွဲခြားသိတယ်ကိုယ်တိုင်သိပြီးတော့ကိုယ်တိုင်ကိုယ်လမ်းကိုရွေးပြီးတော့ကိုယ့်ဘာကိုကြိုးစားအားထုတ်မှသာလဲကိုယ်လိုရှိတဲ့နေရာကိုနောက်ဆုံးမှဘုရားဘာသာဝင်တို့ညှော်မှန်းကြတဲ့ဆဲဒုက္ခတွေအလုံးချုပ်ငြိမ်းသွားတဲ့မိဘချမ်းသာဆိုတာမျက်မှောက်ပြုကြရမှာဖြစ်တယ်လို့ မှန်ကန်တဲ့လမ်းစဉ်ကိုယုံကြည်ပြီးတော့ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း